ကမ္ဘာဆင်းရဲဆုံးနိုင်ငံတချို့မှာမွေးကင်းစကလေးသေဆုံးမှုကအချမ်းသာဆုံးနိုင်ငံတချို့ထက်အစားပေါင်း50အလားအလာပိုများနေတယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကအစိုးရခန်းစာထုတ်ပြန်လိုက်ပါတယ်။ UNICEF ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့အမှုဆောင်ဒါရိုက်တာ Henry Tag Fo ကလွန်ခဲ့တဲ့25နှစ်အတွင်းအရွယ်ရလာတဲ့ကလေးတွေအတွက်ကျန်းမာရေးတိုးတက်လာခဲ့ပေမဲ့ဒီတလားထက်ငယ်တဲ့မွေးကင်းစကလေးငယ်သေဆုံးမှုကတော့အလားတူတိုးတက်အောင်မစွမ်းဆောင်နိုင်ခဲ့ဘူးလို့ဆိုလိုက်ပါတယ်။အမှုဆောင်ဒါရိုက်တာ4ကဆက်ပြီးအခုလိုမွေးကင်းစကလေးတွေတည်ရတဲ့ယောဂအများစုကကာကွယ်လို့ရတာတွေဆိုတော့ဒီအစိုးရဆုံးနိုင်ငံကကလေးငယ်တွေအတွက်ဘာမှလုပ်မပေးနိုင်ပဲပြက်ကွက်တယ်လို့ဖြစ်ခဲ့တယ်လို့ဆိုလိုက်ပါတယ်။ UNICEF အနေနဲ့နိုင်ငံပေါင်း195နိုင်ငံကိုစစ်တမ်းကောက်ယူခဲ့ရမှာအခုလိုချမ်းသာတဲ့နိုင်ငံတွေနဲ့ဆင်းရဲတဲ့နိုင်ငံတွေအကြားမွေးကင်းစသေဆုံးမှုနှုန်းမတရားအကြီးကျယ်ကွာဟနေတာကိုတွေ့ခဲ့ရတာပါ။အစိုးရဆုံးနိုင်ငံမှာကလေးတစ်ထောင်မွေးကြရမှာ28ဦးတည်ခဲ့ရပြီးချမ်းသာတဲ့နိုင်ငံတွေမှာတော့တစ်ထောင်မှာ3ဦးပဲသေဆုံးခဲ့တယ်လို့ဒီ UNICEF အစိုးရခန်းစာမှာပြန်မျှခြင်းအဖြစ်ဖော်ပြထားပါတယ်။ဒီအထက်မှာအဆိုးဆုံးသေဆုံးမှုကတော့ကလေး22ယောက်မှာတရားနှုံးတဲ့ပါကစ္စတန်နိုင်ငံမှာဖြစ်ခဲ့ပြီးကမ္ဘာအဆိုးဆုံး10နိုင်ငံထဲမှာအာဖရိကနိုင်ငံ8နိုင်ငံပါခဲ့တယ်လို့ဒီစင်ကန်စာမှာဆက်ဖော်ပြထားပါတယ်။ဂျပန်ကတော့မွေးကင်းစသေဆုံးမှုအနည်းဆုံးလူပေါင်း1111ယောက်မှာတရားအဖြစ်မှတ်တမ်းတင်ခံခဲ့ရပါတယ်ခင်ဗျ။